ရခိုင်ပြည်နယ်မှာရခိုင်တိုင်းဒေသလက်နက်ကိုင်အေအဖွဲ့ထိန်းချုပ်မှုသိမ်းမရှိတဲ့ပြည်နယ်တောင်ပိုင်းကကျေးရွာတွေကိုစစ်ကောင်စီတပ်တွေဝင်ရောက်စစ်ဆေးတာကျေးရွာတွေအတွင်စစ်ကြောင်းတွေဝင်ထွက်သွားလာမှုများလာတာကြောင့်ဒေသခံတွေစိုးရိမ်နေကြပါတယ်။တရားစီရင်ရေးအုပ်ချုပ်ရေးအတွက်အေအေကကြီးကြပ်စီစဉ်ထားတဲ့ ULA ရခိုင်မျိုးသားအဖွဲ့ချုပ်ရုံးတချို့လည်းပိတ်ထားရပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုကိုရနိုင်ပြောပြပေးပါဦးခင်ဗျာ။
ရခိုင်ပြည်နယ်တောင်ပိုင်းကတောင်ကုတ်ရံပြေကြောက်ဖြူလေးအောင်စတဲ့မြို့နယ်တွေကကျေးရွာတချို့မှာခုရက်ပိုင်းအတွင်းစစ်ကြောင်းတွေဝင်ရောက်သွားလာတာစစ်ဆေးတာတွေရှိနေတာကြောင့်ဒေသခံတွေစိုးရိမ်နေကြပါတယ်။ကြောက်ဖြူမြို့နယ်စနဲမြို့အတွင်းကပေါက်ပြင်းမင်းပြင်းကျေးရွာဘက်ဒီမှာဆိုရင်လဲဒီနေ့မတ်လ25ရက်တောက်ကြနေ့အထိစစ်ကောင်စီတပ်တွေသွားလာနေပြီးတော့စစ်ဆေးမှုတွေလုပ်နေတာကြောင့်တိုက်ပွဲဖြစ်မှာကိုဒေသခံတွေစိုးရိမ်နေကြတယ်လို့အမိမဖော်လို့တဲ့ဒေသခံတဦးကပြောပါတယ်။
ဟုတ်ကဲ့တက်မတော်စစ်ကြောင်းတွေကတော့လောလောဆယ်အခုကျွန်တော်တို့ဝင်ထွက်တော့လာတော့ကျွန်တော်တို့တွေ့နေရတယ်ဒီနေ့မနေ့ကလေးတွေ့ရတယ်ဒီနေ့လေးတွေ့ရတယ်ကျွန်တော်တို့ဝင်ထွက်တော့တယ်ဒီပြည်သူလူထုတွေအနေနဲ့ကတော့စိုးရိမ်တာကပါဘလို့စိုးရိမ်တာလဲဆိုတော့ခုခုဖြစ်လာနိုင်မလားပေါ့နော်အာနောက်ပြီးတော့ဒီကျွန်တော်တို့တက်ကတော်ဝင်နေစာမွေးဝေးကိစ္စနဲ့လေပြည်သူတွေကစိုးရိမ်နေတာပေါ့ဟောတကယ်တမ်းတခုခုဖြစ်သွားရင်တော့ဒီចောင်းသားမိဖတွေအနေနဲ့အခက်အခဲလေးတွေတွေ့နေတာ။နောက်ပြည်သူတွေကလည်းဆိုလို့ဆိုတော့စိုးရိမ်စိတ်တွေဒါဝင်နေကြတယ်။ချို့ဆိုရင်ရော်တွေကိုစစ်ကြောင်းတွေဝင်လာတယ်ဆိုရင်တို့ရော်တွေမှအဲ့မနေရတော့စိုးရိမ်တာပေါ့။အဲ့ဒါလေးတွေတော့တခုရှိတယ
်။အခုလိုကြေးရော်အတွင်းမှာစစ်ကောင်စီတပ်တွေဝင်ထွက်သွားလာတာကြောင့်ဒေသတွင်းတရားစီရင်ရေးနဲ့အုပ်ချုပ်ရေးပိုင်းအတွက်အေအေကကြီးကြပ်စီစဉ်ထားတဲ့ ULA ရခိုင်မျိုးသားအဖွဲ့ချုပ်တရားရုံးတွေပိတ်ထားရတာတွေရှိတယ်လို့လည်းဒေသခံတဦးကပြောပါတယ်။
အဲ့ဒါလေးတွေတော့ရှိတာပေါ့။အဲ့လိုဆိုတော့ဟိုဒီပြည်သူလူထုတွေအနေနဲ့အဲ့လိုယုံနေဟိုအခက်အခဲလေးတွေရှိရင်ယုံနေနဲ့ဖြေရှင်းနေကြတဲ့ကြတော့သူတို့ဝင်လာရင်ဒီယုံနေလေးတွေပိတ်ပြီးတော့ဟိုတနေရာဟိုဟာဖြစ်တာပေါ့။ပိတ်ထားတာတော့ဟုတ်တယ
်။ရခိုင်ပြည်နယ်မှာရခိုင်တိုင်းဒေသလက်နက်ကိုင်အေအဖွဲ့နဲ့စစ်တပ်တို့ကြားအပြစ်ခတ်ရစဲထားချိန်မှာအေအဖွဲ့ကအုတ်ချုပ်ရင်းနဲ့တရားစီရင်ပိုင်းတွေကိုအာရုံစိုက်လုပ်နေပါတယ်။အေအဖွဲ့အင်အားကောင်းတဲ့နေရာတွေမှာတရားသူကြီးတွေရှိနေတယ်ဒေသခံရခိုင်ပြည်သူတွေပါဝင်တဲ့ ULA တရားရုံးတွေကိုမြို့နယ်တွေမှာဖွင့်လှစ်ထားပါတယ်ဒီရုံးတွေကိုစစ်ကောင်စီဘက်ကတရားဝင်အသိမှမပြုဝင်မဲ့ဒေသခံပြည်သူတွေကတော့ပြဿနာဖြစ်လာရင်အေစီစဉ်ဖွင့်လှစ်ထားတဲ့ ULA တရားရုံးတွေမှာပဲတွားရောက်တိုင်ကြားဖြေရှင်းနေကြတာများပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းကမြို့နယ်တော်တော်များများမှာအေအဖွဲ့ကစီရေးအပြင်အုပ်ချုပ်ရေးတရားစီရင်ပိုင်းထိန်းချုပ်ထားနိုင်ပေမဲ့ရခိုင်ပြည်နယ်တောင်ပိုင်းမှာတော့အေအေအဖွဲ့ရဲ့ထိန်းချုပ်မှုသိမရှိလာပါဘူးအခုလိုအေအေအဖွဲ့ထိန်းချုပ်မှုရောစစ်ရေးအရာပါအားနဲ့နေတဲ့ရခိုင်တောင်ပိုင်းကမြို့နယ်တွေမှာအေအေရဲ့လွှမ်းမိုးမှုကိုတားဆီးဖို့စစ်တပ်ကလုပ်နေပုံရတယ်လို့ရခိုင်နိုင်ငံရေးလှလှ32လွတ်တော်ကိုယ်စားလှယ်ဟောင်းဥဖေတန်းကပြောပါတယ
်အများအပြင်ကျွန်တော်တို့ဒီရခိုင်ပြည်တောင်ဖက်ချမ်းလို့ပြောမှာပေါ့ကျွန်တော်တို့ ULA အစီအပြင်ဩဇာတရားမှုနေတဲ့နေရာတွေပေါ့နော်အာတောင်ကုတ်တို့ရံပြဲတို့ကြောက်ဖြူတို့ပေါ့အဲ့ဒီနေရာတွေမှာကြတော့ ULA အုပ်ချုပ်ရေးတရားစီရင်ရေးတွေရောရှိတယ်အဲ့ဒါမဲ့စီအားဖြင့်တင်းတင်းပေါ်ပေါ်ပူပူသတ်သာဒီဘက်ကမရှိသေးတဲ့အခါမျိုးမှာအဲ့ဒီသူရွာတွေပေါ့နော်သူတို့ဘက်ကဒီစစ်ကောင်စီဘက်ကသူတို့ရဲ့ဩဇာအာဏာပြန်လဲအဲ့ဒီစွန့်ချုံနိုင်ရေးအတွက်ပေါ့လာရောက်စစ်ဆေးတာတွေအဲရုံးတွေရှိလားတရားရုံးတွေရှိလားအဲ့ဒီမျိုးပေါ့ဟိုတရားရုံးတွေကလည်းအဲသူတို့စီရင်တရားရုံးတွေကိုဖွင့်ပြီးတော့ဟောဒီဘက်ကလုပ်နေတယ်ဆိုတော့အတန်ကြီးကြတော့အဲဒီတရားရုံးရှိတဲ့ရွာတွေပေါ့နော်သူတို့ဟိုလာရောက်ပြီးတော့စစ်ဆေးတာတို့ဟိုရှာဖွေတာတို့ဟိုဒါတွေကြောင့်တရားရုံးတွေလည်းအဖက်မှာတော့ပုံမှန်အားဖြင့်တော့မလဲပတ်နိုင်တဲ့အခြေအနေမျိုးရောက်သွားတာပေါ့
ရခိုင်ပြည်နယ်မြောက်ပိုင်းမြို့နယ်တော်တော်များများမှာအေအေးရဲ့တရားစီရင်နဲ့အုပ်ချုပ်ရေးလုပ်ငန်းတွေအတော်ခီးရောက်နေပုံရတဲ့အတွက်တောင်ပိုင်းမှာအဲ့လိုဖြစ်လာမှာကိုစစ်ကောင်စီကစိုးရိမ်မှုရတယ်လို့လဲဥပဒေကသုံးသပ်ပါတယ
်။အေးတရားရေးနဲ့အုပ်ချုပ်ရေးပိုင်းကိုပေါ့ပြန်လဲတိဆောက်တဲ့သဘောပေါ့ ULA ရဲ့ဩဇာအားနာအရှိန်ဟောအဲ့ဘက်မှာပို့ပြီးတော့တိုးပွားလာမှာကိုသူတို့ကမကြိုက်ဘူးပေါ့အဲ့ဒါညသူတို့လည်းပဲအဲတတ်နိုင်တဲ့ဒီဖက်ကလုပ်ငန်းတွေကိုလည်းရှင်းဖြစ်တယ်ပြီးတော့လည်းအဲသူတို့ဘက်ကဒီအုပ်ချုပ်ရေးတို့တရားရေးတို့သူတို့ဘက်ကပဲပို့ပြီးတော့လုပ်နိုင်အောင်အော်သူတို့ဒီဖက်ကိုရှည်ဖြစ်တဲ့သဘောပေါ့ဒါကတော့အဲ့ဒီဖက်မှာတတိယနေရာတော့ကြားနေရပါတယ်ဟုတ်ကဲ့
စစ်ကောင်စီတပ်တွေရဲ့စီးရေးလှုပ်ရှားမှုတွေကိုရခိုင်တောင်ပိုင်းမှာတွေမဟုတ်ပဲရခိုင်ပြည်နယ်မြောက်ပိုင်းတချို့ဒေသတွေမှာလည်းလုပ်နေပါတယ် စစ်တွေမြို့မှာဆိုရင်စစ်သားအပြစ်တင်ဆောင်ထားတဲ့စစ်ကားတွေနေတိုင်းသွာလာတာရှိနေသလိုပေါက်တော်မြို့နယ်ဘက်မှာလည်းကြေးရွာတွေကိုဝင်ရောက်စစ်ဆေးတာတွေရှိနေတယ်လို့ဒေသခံတွေကပြောပါတယ်။မင်းမြောက်မြို့နယ်အတွင်းကစစ်တပ်စစ်ကြောင်းတွေစခန်းချနေထိုင်တဲ့ပန်းမြောင်ကြေးရွာမှာဆိုရင်လည်းကြေးရွာအတွင်းရခိုင်မျိုးသားတစ်ချင်းနေမဖွင့်ဖို့ပြောဆိုတာတွေရှိတယ်လို့လည်းဒေသခံတွေကပြောပါတယ်။နောက်ထ now buying a sabi, Yakin Lanakan, a point and in it, Yakin Binema, Ocho Ebine, the Icy in Binego, kind to a tension nibble, Sardin, Losan Lara Pibare. Sit up a car, Yakin Binema, ULA, a poet, the Icy and Moody there, when you put a chimalopo, ULA, a poet, she and the Nbebo, Didaganigo, no net, Amidari, she, Elu, Didaganiga, Pioja, Varek, yeah.